ရခိုင်ပြည်နယ်စစ်တရေမြို့မှာရခိုင်ကျောင်းသားတမကကဥဆောင်ပြုလုပ်တဲ့စံပြတနာနဲ့အခမ်းအနားကိုတည့်ရောက်ဟောပြောခဲ့တဲ့ရခိုင်မျိုးသမီးကိုရဲ့ဥက္ကဋ္ဌဒေါ်ညိုအေးကိုစစ်တရေအမတ်၁ရဲစခန်းကဖမ်းဆီးပြီးတော့နိုင်ငံတော်လှုပ်စုပူအောင်လှုပ်ဆောင်မှုပုံမှန်၅၅ခါဝင်းနဲ့အမှုဖွင့်ထားတာပါလက်ရှိမှာတော့ဖမ်းဆီးခံထားရတဲ့ဒေါ်ညိုအေးကိုစစ်တရေအကြီးအကဲကိုပျောက်ရွှေ့ထားတယ်လို့လဲရခိုင်ပြည်ကျောင်းသားတမကပြောခွင့်ရကိုခိုင်မင်းသက်ကပြောပါတယ်
သူကကြာဘယ်လိုပြောရမလဲကြာဟိုဒုတိယဆုံးအချင်းဒီနိုင်ငံရဲ့ကြာတွေးုံရှိနေသူကြာသူအချင်းဒီမှာဘယ်လိုပြောရမလဲသူတို့လူတယောက်ဖမ်းသွားတာကျွန်တော်တို့ဒီဟိုနိုင်ငံရေးသမားတွေအကုန်လုံးဟိုတောင်းအောင်လုပ်တယ်လို့ဖြစ်သွားတယ်သူကဟိုအဲ့လိုတောင်းအောင်လုပ်တာပေါ့နော်အဲ့လိုပဲမြင်နေကြဒါနဲ့ကျွန်တော်တို့တောက်သွားမှာတော့မဟုတ်ဘူးအကြောက်တရားလည်းအရင်မရှိဘူးပေါ့အဲ့ဒါလည်းပြောချင်ပါတယ်ကြာဟုတ
်ဒေါ်ညိုအေးဟာရခိုင်ပြည်နယ်အတွင်းအမျိုးသမီးခွင့်ရေးနဲ့လူမှုရေးလုပ်ငန်းတွေမှာတက်ကြွစွာပါဝင်လှုပ်ဆောင်နေသူတူဖြစ်တယ်လို့ရခိုင်ပြည်နယ်ကကိစ္စတွေနဲ့ပတ်သက်ပြီးမီဒီယာတွေမှာမကြာခဏဖြေကြားနေသူတူလည်းဖြစ်ပါတယ်အခုလိုအခမ်းအနားတက်ရောက်တာကြောင့်ဒေါ်ညိုအေးကိုဖမ်းဆီးလိုက်တာနဲ့ပတ်သက်လို့ရခိုင်လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်ဟိုကျွန်တော်တို့အခုဟိုဟာဆက်သွယ်ရေးကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်ကျောင်းသားမကအနေပြီးတော့ဥဆောင်ပြီးတော့ဆက်သွယ်နာနဲ့အခမ်းအနားကိုကျင်းပခဲ့တယ်ပေါ့နော်အဲ့ဒီမှာဟိုဆံမဒေါ်ညိုအေးကနေပြီးတော့ဟိုတက်ရောက်တွင်နဲ့ကျွန်တော်တို့ကိုသူတို့ဟိုတွေးကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဟိုပြောခဲ့ဆိုတာလည်းတိုးပြခဲ့ရပေါ့နော်ဟိုအရင်တော့ကတွေးကြုံခဲ့ရတဲ့တွေးကြုံကိုသူတို့တွေးကြုံခဲ့ရတဲ့တွေးကြုံကိုပေါ့ဟိုတော့အဲ့ဒီလောက်ပါပဲအဲ့ဒီနဲ့ဟိုအခမ်းအနားမှာဟိုစူတောင်းမေတ္တာပို့တာတယ်ပြီးတော့ကျွန်တော်တို့အခမ်းအနားပိုက်လိုက်တယ်ဒီလောက်ပါပဲဒါမှမဟုတ်သူတို့ကနောက်တရက်နှစ်ဟိုဆန်ခါရနှစ်မှာပဲဟိုဆံမာကြီးဒူညိုရဲ့အင်ကိုတွားပြီးတော့အမတ်တက်ကဟိုရေးသား9ယောက်6ယောက်နဲ့သူဟိုဆံမာကြီးဒူညိုကိုဖမ်းခေါ်သွားပြီးတော့ချက်ချင်းပဲမှာရုံးတင်ပြီးတော့ရမင်ယူပြီးတော့ဟိုထောင်ချောက်ကိုပို့လိုက်တယ်သူက905ခောက်ခွင့်နဲ့ဆွေးထားတယ်ဆိုပြီးတော့ကျွန်တော်ကြားသိရတယ်ဗျအဲ့ဒါကြောင့်လက်ရှိအခြေအနေပါဗ
ျဒေါ်ညိုအေးကိုအခုလိုဖမ်းဆီးတာရခိုင်ပြည်နယ်အတွင်းလူခွန်ရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေကိုတမင်ဖိနှိပ်တာဖြစ်လို့လက်ခံနိုင်စရာမရှိဘူးလို့ကိုခိုင်မင်းသက်ကလည်းဆိုပါတယ
်အခုလှုပ်တဲ့ကိစ္စဟာကျွန်တော်တို့ကဘယ်သူနဲ့မှလူမထိခိုက်မှုမရှိပါဘူးဒီအောင်မေဘွေခန်းနာဆိုတာကလည်းလူမျိုးတိုင်းလူမျိုးတိုင်းမှာတော့ရှိတယ်ကောက်ဆိုတူတေတည်တော့တယ်နောက်တကအခမ်းအနားတစ်ခုခုမှနေပြီးဟိုတာဝန်တစ်ခုဖြစ်လို့ရှိရင်အစုလိုက်ပြင်လိုက်တည်တော့တယ်အဲ့ဒီအကိုအမတ်တရားအနေနဲ့လှုပ်တာတော့လူမျိုးတိုင်းမှာရှိပါတယ်ဟိုအဲ့လိုလှုပ်တာကိုလည်းသူကဟိုနင်းပိတ်ပင်တယ်ဆိုလို့ရှိရင်တော့ဒီခိုင်လူမျိုးကိုနေပြီးတော့ခိုင်တမျိုးသားလုံးကိုသူကထိခိုက်ပြီးတော့ဟိုခိုင်တမျိုးသားလုံးကိုနေပြီးဆွာကားလေလို့ကျွန်တော်ပြောချင်တယ်ဗျ
1968ခုနှစ်ဦးနေဝင်းခေတ်ရခိုင်ပြည်နယ်မှာဆန်ရှားပါမှုကြောင့်အငတ်ဘေးကိုဖြည့်ရှင်းပေးဖို့တောင်းဆိုတဲ့စစ်တွေဒေသခံတွေကိုစစ်တပ်ကပြစ်ခတ်ခဲ့တာကြောင့်လူရာနဲ့ခြေသေးဆုံးခဲ့ကြရတာပါ။အဲဒီနေ့ကိုနောင်လာနောက်သားတွေမမေ့ဖို့အတွက်ဒေသဆုံးသားတွေကိုအောက်မေ့တဲ့အနေနဲ့အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဩဂုတ်လ23ရက်နေ့မှာကျင်းပလေရှိခဲ့ပါတယ်။ဒီနေ့မှာကြောက်တဲ့56ကြိမ်မြောက်ဆန်ပြတနာနေ့ကိုတော့ရခိုင်ပြည်ကျောင်းသားတပ်မကကဦးဆောင်ကျင်းပပြီးဒေါ်ညိုအေးလည်းတက်ရောက်ခဲ့တာပါ။ဆီယနာသိမှုနောက်ပိုင်းမှာမြန်မာနိုင်ငံတဝန်းလူခွင့်ရတက်ကြွလှုပ်ရှားသူတွေအခုလိုဖမ်းဆီးခံရတာအမှုအမျိုးမျိုးတက်ထောင်ချခံရတာတွေကတော့ရခိုင်ပါဝင်မြန်မာနိုင်ငံနေရာအနက်မှာရှိနေတာပဲဖြစ်ပါတယ်